လောင်နိုင်ငံရွှေတရီကန်စီးပွားရေးဇုံကနေရအများစုကိုရဲတပ်ဖွဲ့က၃ရက်ဆက်တိုက်ဝင်ရောက်စစ်ဆေးတာမှာအထောက်ထားမဲ့နေထိုင်တဲ့နိုင်ငံသားအများပြားဖမ်းဆီးရမိထားပါတယ်။အဲ့ဒီတည်းမှာမြန်မာနိုင်ငံသားကအများဆုံးဖြစ်တယ်လို့လာဝရောက်မြန်မာတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစုံမှုကျော်ပြောပြပေးပါမယ်ရှင
်။ရွှေပြောင်းအလုသမားတွေအများဆုံးရှိနိုင်တဲ့နေရအများစုကိုလာအိုရဲတပ်ဖွဲ့က၃ရက်ဆက်တိုက်ဝင်ရောက်ဖမ်းဆီးနေရမှာ1000ကျော်ဖမ်းဆီးခံထားရပြီးအဲ့ဒီအထက်မှာမြန်မာနိုင်ငံသားအရေးအတွက်ကအများဆုံးဖြစ်တယ်လို့လာအိုရောက်မြန်မာနိုင်ငံသားတွေကပြောပါတယ်တချို့ကတော့အလုရှင်တထေးရဲ့အာမခံခြင်းနဲ့တဖြည်းဖြည်းပြန်ထုတ်ပေးနေကြောင်းလာအိုရောက်မြန်မာတွေကိုကူညီပေးနေသူတူက VOA ကိုပြောပါတယ်လာအိုကလူမှုကွန်ရက်နဲ့အင်တာနက်သတင်းတချို့မှာတော့ရွှေတရီကန်ဒေတာကအွန်လိုင်းလောင်းကစားနဲ့ငွေလိမ်ကိုင်းတွေကိုလာအိုရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးခဲ့တယ်လို့ပြောပါတယ်။ဒီလိုဖမ်းဆီးရန်အထောက်အထားမဲ့နေထိုင်တဲ့နိုင်ငံသားတွေကိုလည်းဖမ်းဆီးခဲ့တာလို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ရွှေတရီကန်အုပ်ချုပ်ရေးဌာနဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။အထောက်အထားမဲ့နေထိုင်သူတွေကိုယာယီနေထိုင်ခွင့်လျှောက်ထားဖို့ပဲအုပ်ချုပ်ရေးဌာနကအင်ကာနေမှာကြေညာထားပါတယ်။အလုတ်စာချုပ်နဲ့သွားတဲ့သူတွေကတော့ဒီလိုယာယီနေထိုင်ခွင့်လျှောက်ထားစရာမလိုဘူးလို့အလုတ်ကန်ရှောက်ဖွေးလုပ်ငန်းတစ်ခုက VOA ကိုပြောပါတယ်
။ဒီကဘာလဲဒီလိုမျိုးကလည်းဒီလိုပုံစံတွေကတော့ကတ်ချက်လည်းမဟုတ်ဘူး။ဘာဖြစ်ဖြစ်ဒီလိုမျိုးဆိုင်နေတာဟုတ်လား။ကွန်ထရိုက်ကလည်းဟုတ်လား။အမှုတော်တွေစမကနတော့တခါတော့ခေါ်ရင်းချတော့ဘယ်လိုလဲတော့ဘာဖြစ်တယ်လဲ။အဲ့ဒါကလည်းရတယ်သူကသူရှိတယ်ပဲ။အဲ့ဒါကလည်းဒီနောက်လို့အုပ်ချုပ်ဆက်ဆိုးတဲ့စိတ်ရုံတော့မရစိတ်ရုံတော့အဲဒီဘောကပြေချောက်တဲ့ဘုရားမှာပြပါလားကျွန်မလေးကျွန်တော်ပြောတယ်။ကမောက်တွင်တော့တော့ဆောက်ရတာပေါ့လား။
လာအိုသွားတဲ့မြန်မာနိုင်ငံသားအရေးအတွက်ဟာတဖြည်းဖြည်းများလာပါတယ်။တချို့ကနေဆက်ကနေတရားမဝင်ရောက်လာကြတာပါ။ပြီးခဲ့တဲ့2023ခုနှစ်ကုန်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းကအွန်လိုင်းငွေလိမ်ကိုင်းအများအပြားရှင်းလင်းခံခဲ့ရပါတယ်။ဒီလုပ်ငန်းတွေဟာရှမ်းပြည်နယ်အရှေ့ပိုင်းတာချီလိပ်ကိုယာယီရွှေ့ပြောင်းခဲ့ပြီးအဲ့ဒီနောက်လာအိုနိုင်ငံကိုကူးသွားကြတာပါ။ဒီလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေကတော့မဲခေါင်မြစ်ကိုဖြတ်ကူးပြီးလာအိုနိုင်ငံထဲမှာဒီလုပ်ငန်းတွေကိုဆက်လုပ်နေကြတာပါ။တရုတ်စကားတတ်တဲ့အပေါ်မူတည်ပြီးမြန်မာကျပ်ငွေ15သိန်းကနေသိန်း20အကြားလစာရရှိနေတယ်လို့လည်းလူငယ်တချို့ကပြောကြပါတယ်။